ကမ္ဘာစီးပွားရေးဒုတိယအင်အားအကြီးဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံမှာစီးပွားရေးအရာဒီပြဿနာသစ်တွေရင်ဆိုင်နေရတဲ့ဆိုတာကိုဝန်ခံလိုက်ပြီးတော့အင်အားကဏ္ဍမှာအတန်ကြာပြဿနာတွေကြုံနေရတာကိုကင်တွယ်ဖြေရှင်းသွားမယ်ဆိုပြီးတော့ဒီသမရရှိချင်းပင်နဲ့တရုတ်ထိပ်တန်းခေါင်းဆောင်တွေကဒီကနေ့ပဲကတိပြုပြောဆိုကြပါတယ်။ကြာဆင်းနေတဲ့တရုတ်စီးပွားရေးပြန်လဲကားကောင်းလာအောင်လုပ်သွားဖို့စီစဉ်တချို့ကိုတရုတ်အစိုးရကဒီသတင်းပတ်ထဲမှာပဲချပြခဲ့တာပါ။တရုတ်အနေနဲ့ဒီနှစ်ထဲမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကို900ကိုင်နှုန်းအထိတက်လာအောင်လုပ်ဖို့ရည်မှန်းထားတာပါ။ပြဿနာများပြားနဲ့ရင်ဆိုင်နေရတဲ့အတိုင်းအောင်ရည်မှန်းချက်ပြည့်မီကောင်းမိနိုင်သေးတယ်လို့လည်းလေလာသုံးသပ်သူတွေကတော့ခံမှန်းကြပါရယ်။ဒီကနေ့ချင်းပါတဲ့တရုတ်ကွန်မြူနတီပါတီရဲ့အမြင့်ဆုံးပေါ်လစ်ဘူရိုအဖွဲ့အစည်းအဝေးကိုသမရရှိတက်ရောက်ခဲ့တယ်လို့လက်ရှိရင်ဆိုင်နေရတဲ့စီးပွားရေးအခြေအနေတွေကိုတရုတ်ခေါင်းဆောင်တွေသုံးသပ်ဆွေးနွေးကြတာပါ။လတ်လောစီဝါရေးပြဿနာတချို့ကြုံနေရတာကိုဝန်ခံပြီးဒီပြဿနာအခက်အခဲတွေကိုဗတ်ပေါင်းစုံကလေ့လာသုံးသပ်ပြီးတည်တည်ငြိမ်ငြိမ်နဲ့ထိထိရောက်ရောက်ဂရင်တွေသွားမယ်အကြောင်းသမရရှိပြောဆိုတာကိုတရုတ်အစိုးရပိုင်းစင်ဝါသတင်းကဒီကနေ့ဆွေးနွေးပွဲပြီးမှဖော်ပြပါရယ်စီဝါရေးပြဿနာတွေနဲ့ပတ်သက်လို့တရုတ်လူထုရဲ့စိုးရိမ်ချက်တွေကိုတုံ့ပြန်ဂရင်တွေသွားမယ်လို့လည်းတရုတ်ခေါင်းဆောင်တွေကကတိပြုပြောပါရယ်အင်ဝေယာမှာတင်းကျပ်ထားတဲ့စီမင်းစည်းကမ်းတွေကိုပြန်လည်လျှော့ချပြင်ဆင်တာအိမ်တုံးလုံးလျှော့ချပေးတာအပြင်အရာလုပ်ငန်းဖွံ့ဖြိုးတိုးတက်စေမယ့်အစီအစဉ်သစ်တွေကိုအားပေးကူညီတာတွေအစိုးရကလှုံ့ဆော်ပေးသွားမှာဖြစ်ပါတယ်